မရဝသိန်းစိန်နဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးချံပေးပုဂ္ဂိုလ် VJ နံပီယာတို့ဟာဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြတာပါ။သမရဝသိန်းစိန်ရဲ့ကုလသမဂ္ဂခီးစဉ်ကိစ္စနောက်ရခိုင်ပြည်နယ်အတွင်းကအခြေအနေစတာတွေကိုဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့နိုင်ငံတော်သမရယုံကသတင်းထုတ်ပြန်ပါတယ်။Mr. Nambiya ဟာနောက်ရက်တွေမှာလည်းအစိုးရတာဝန်ရှိသူတွေနဲ့ဆက်လက်တွေ့ဆုံဖို့ရှိတယ်လို့ဆိုပါတယ်။ဒီကြောင့်ပြည်ဆောင်ကတော့ဘန်ကောက်ယုံကနေဆက်သွယ်စုံစမ်းထားတဲ့ကုဇော်ဝင်းနိုင်ကပြောပြပေးပါပါရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ Nambiya ဟာစက်တင်ဘာလ12ရက်နေ့ကမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးနောက်တစ်နေ့စက်တင်ဘာလ13ရက်နေ့မှာသမရဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တာပါ။သမရနဲ့ Mr. Nambiya တို့ဟာသမရမကြခင်တွားတက်ဖို့ရှိတဲ့ကုလသမဂ္ဂအထူးရေးညီလာခံကိစ္စအပါအဝင်အကြောင်းအရာတော်တော်များများကိုဆွေးနွေးပြခဲ့တယ်လို့သမရရုံညွန်ကြားရေးမှူးဦးစောထေးကပြောပါတယ်။
အဓိကနံပါတ်1ဟိုသမရကြီး UN ခီးစဉ်ဆိုင်ရာကိစ္စပေါ့နော်။အဲ့ဒါဆွေးနွေးတယ်။နောက်နံပါတ်နဲ့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ UN ရဲ့ပူးပေါင်းဆောင်တဲ့ကိစ္စတွေဆွေးနွေးတယ်။နောက်နံပါတ်3ကအထောင်စုနဲ့ယူမန်ချက်တွေပြည့်ဝဖို့မြန်မာနိုင်ငံကစောင့်နေကြတာလေ။နောက် UN ကဟိုတုံ့ပြန်ဆောင်နေတယ်အလားအလာလေးပေါ့နော်။အရင်ကကျွန်တော်တို့အပြည့်အဝမရတဲ့ဟာတွေအဲ့ဒါတွေဆွေးနွေးတယ်။နောက်တစ်ခုကဟိုတူရကီ၊အင်ဒိုနီးရှား၊အမေရိကန်၊ OIC အဲ့ဒီလိုပဲရခိုင်ပြည်နယ်သွားပြီးတော့ဟိုလေးလာကြည့်ရှုဝင်ပေးတဲ့ဟာတွေ။မစ္စတာနာဗီယာလည်းသွားကြည့်ရတာ။အဲ့ဒါတွေပေါ့နော်။နောက်ရခိုင်ပြည်နယ်နဲ့ပတ်သက်လို့နောက်ထပ်ပေါ့နော် humanitarian assistance တွေသွားဖို့တဲ့ဟိုစာဝန်တွေချမ်းမာရေးနောက်ဟိုသူတို့နေထိုင်ရေးပေါ့နော်။နောက်ကျွန်တော်ကအခုလုပ်နေတဲ့ဟာ independent commission ဖွဲ့ပြီးတော့စောင့်နေတဲ့ဟာပေါ့နော်။အဲ့ပုံမူတည်ပြီးဆက်လက်ဆောင်ရွက်သွားမယ်ဟာ။အဲ့ဒါတွေပဲဟာ။
သမရအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတက်ရောက်အမှာစကားပြောကြမှာဖြစ်တဲ့အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon နဲ့တခြားနိုင်ငံတကာခေါင်းဆောင်အနေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။တွေ့မှာတော့အခုမှဟိုဟာတချို့ bilateral တွေ့ဖို့နော်အဲ့ကိုရောက်တဲ့အချိန်မှာ bilateral တွေ့ဖို့လိုပါလို့အဲ့ဒါမျိုးတော့မှန်တာပေါ့နော်အဲ့ဒါတွေကဟိုညှိနှိုင်းနေသေးပေါ့နော် confirm ဖြစ်သေးဘူး။အဓိကဆိုတော့ဟို UN မှာကျွန်တော်တို့ကဟိုထွေထွေတွေ့မှုချုပ်နဲ့ Mr. Ban Ki-moon နဲ့တွေ့မှာဟုတ်နောက်တစ်ခုကကျွန်တော်တို့ကပြောမှာပေါ့နော်။နောက်အဲ့မှာရောက်တဲ့အချိန်မှာခြားတွေ့တင်ပြလိုက်တဲ့ဟိုနိုင်ငံခေါင်းဆောင်တွေပေါ့နော်။အဲ့ဒါကတော့ကျွန်တော်မိုဘိုင်းနဲ့လုပ်နေတာဟုတ်လား။အဓိကတော့ကျွန်တော်တို့ဟိုစီကတော့ဒီနယူးယောက်အုံလေးရှင်းနေတော့ဝါရှင်တန်ဘက်တော့မပါနိုင်ဘူး
။သမရဦးသိန်းစင်ရဲ့ခီးစဉ်နဲ့မှာဝါရှင်တန်မြို့ကိုသွားမဲ့အစီအစဉ်မပါတဲ့အတွက်သမရဥဘာမားအနေနဲ့သမရဦးသိန်းစင်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်တို့အမေရိကန်နိုင်ငံကိုရောက်နေတဲ့အချိန်မြန်မာခေါင်းဆောင်နှစ်ဦးစလုံးနဲ့တွေ့ဖို့အမေရိကန်နိုင်ငံမှာဩဇာကြီးတဲ့ CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအကြံပြုတင်ပြထားတဲ့အတိုင်းဖြစ်မဖြစ်ဆိုတာတော့မသိကြသေးပါဘူး။မစ္စတာနမ်ဘီယာဟာစက်တင်ဘာလ14ရက်နဲ့15ရက်နေ့တွေမှာနေပြည်တော်မှာဆက်ရှိနေဦးမှာဖြစ်ပြီးစက်တင်ဘာလ16ရက်နေ့မှာတော့ရန်ကုန်မြို့မှာကျင်းပမယ် Peace Center ခေါ်ညီညာရေးစင်တာအတွက်ပြုလုပ်မယ်အလူရှင်နိုင်ငံများအလို့ယုံဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိတယ်လို့ဦးစောထေးကဆက်ပြောပါတယ်။
အဲ့ဒါလည်းတမန်ကြီးနဲ့ဆွေးနွေးတယ်မှာပါတယ်ကျွန်တော်တို့ရဲ့ peace building ပေါ့နော်သူတို့က UN ကအဲ့ဒီ peace building မှာအဲ့ဒိုနာကန်ထရီတွေနဲ့သူတို့ကတစ်သိပ်တစ်ပိုင်းပေါ့နော်မစ္စတာနမ်ဘီယာဟိုနော်ဝေနိုင်ငံတို့သူတို့ကဥဆောင်ပြီးလုပ်ပေးမှာဆိုတော့ကျွန်တော်တို့ဘက်က peace standard ဖွင့်ပြီးတော့ထောင်ပြီးတော့လုပ်မှာဟိုဝင်ကြီးကောင်ဝင်တော့လုပ်နေရရှိတယ်အဲ့ဒီ peace standard နဲ့အဲ့ဒီသူတို့အဲ့ဒီ peace donor ပေါ့နော်သူတို့ donor group ပေါ့နော်အဲ့ group နဲ့ဥကောင်ဆောင်ရမှာဟာဒါလည်းသူတို့ဆက်ပြီးဆွေးနွေးမှာပေါ့ဟုတ်အဓိကကတော့ကျွန်တော်တို့ကresident ပါပြီးရင်တောက်လျှောက်ပေါ့နော် assistant လိုက်ရတော့မှာအဲ့ဒါရင်းအများကြီးပေါ့နော်ဟု
တ်တမနာရုံညွန်ကြားရေးမှူးဦးစောထေးပြောပြခဲ့တာပါထပ်ပရငင်းညာရေးဖော်ဆောင်မှုဆိုတဲ့ရွေချက်နဲ့ဒီငင်းညာရေးစင်တာကိုတမရယုံပြည်တော်စုဝန်ကြီးဦးအောင်မင်းကဦးဆောင်ပြီးပြည်တွင်းပြည်ပကပညာရှင်တွေတိုင်းရင်းသားခေါင်းဆောင်တွေသတင်းမီဒီယာလောကကသူတွေနဲ့နိုင်ငံတကာကအလူရှင်တွေပေါင်းကူးပေးနိုင်အောင်ဆိုတဲ့ရွေချက်နဲ့အကောင့်ထဲပေါ်လှုပ်ဆောင်နေတာဖြစ်တယ်လို့သိရပါပါခင်ဗျာ